တူရကီသမ္မတရီဆက်တာရဲ့အာဒိုဂန်ဟာဆွေဒင်ကို NATO အဖွဲ့ဝင်ဖြစ်လာအောင်တူရကီပါလီမန်ကိုတတ်နိုင်တယ်လို့အများဆုံးအဆိုပြုတင်သွင်းဖို့သဘောတူခဲ့တယ်လို့ NATO အဖွဲ့အတွင်းမှူးချုပ် Jens Stoltenberg ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်
I'm glad to announce that as a result President Erdogan has agreed to forward the accession.
ငါနေ့မှာလုံးမဲ့ NATO ထိပ်သီးအစည်းအဝေးမတိုင်မီတနင်္လာနေ့မှာ Lithuania နိုင်ငံမှာတူရကီသမ္မတ Recep Tayyip Erdogan ဟာဆွေးနွေးမှုကြီးချုပ် Ulf Kristersson NATO ထွေထွေအတွင်းမှူးချုပ် Jens Stoltenberg နဲ့တွေ့ဆုံခဲ့ပြီးတဲ့နောက် Stoltenberg ကအခုလိုကြေညာချက်ထုတ်ပြန်ခဲ့တာပါတနင်္လာနေ့အစောပိုင်းမှာ Erdogan ဟာဆွေးနွေးကို NATO အဖွဲ့ဝင်ဖြစ်တည်ပြုဖို့အခြေအနေသစ်တရားကိုခွင့်ပြုပေးခဲ့ပြီးတပိုင်းနဲ့မှာပဲတူရကီနိုင်ငံကိုလည်းဥရောပသမ္မတဝင်ဖြစ်လမ်းဖွင့်ပေးဖို့အတွက်ဥရောပနိုင်ငံတွေကိုတောင်းဆိုလိုက်ပါတယ်။အခုလိုဆွေဒင်ရဲ့ NATO အဖွဲ့ဝင်ဖြစ်ရေးလက်ခံပေးဖို့ကိစ္စကိုတူရကီရဲ့ EU အဖွဲ့ဝင်ဖြစ်ရေးညီမချက်နဲ့အာရိုကန်မှချိတ်ဆက်ပြောဆိုလာတာဟာဒါဟာပထမအဦးဆုံးချိန်ဖြစ်ပါတယ်။အရင်တုန်းကတော့ဆွေဒင်ဟာကတ်စစ်သွေးကြွတွေနဲ့တခြားလုံခြုံရေးအရအနေရှိတဲ့အဖွဲ့တွေပေါ်ကင်တွယ်ပုံပြောညာလွန်တယ်လို့တူရကီဘက်ကယူဆပြီးဆွေဒင်ကို32နိုင်ငံမြောက် NATO အဖွဲ့ဝင်မဖြစ်အောင်ကန့်ကွက်ထားခဲ့တာပါ။